မန္တလေးရှိဖို့မြစ်ချနာမြေထလန်တလျှောက်ကိုတော့စစ်ကောင်စီကပြန်လည်ဆုံးမနိုင်ဖို့အတွက်ရည်ရွယ်ပြီးအဲ့ဒီနေရာတွေမှာနေမြေရှင်းလင်းရေးတိုက်ပွဲတွေမကြာခဏဖြစ်နေပါတယ်။လက်ရှိမှာတော့ကမ်းပလူမြို့နယ်တောင်ချန်းကကာဘိုဇီကုံဆတဲ့အဲ့ဒီမြေထလန်အနီးကစစ်ကောင်စီစခန်းချတဲ့နေရာတွေမှာအင်အားအလုံးအင်းဖြစ်တင်းနေတာကြောင့်ဒေသခံတွေစစ်ရှောင်ဖို့ပြင်ဆင်နေကြရတယ်လို့လည်းပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးပါအောင်ရှင်
။ကမ်ပလူမြို့နယ်အတွင်းမှာစစ်ကြောင်းမာကြီးလေးကြောင်ဖြန့်ထားပြီးတော့ကမ်ပလူတောင်ချန်းကစစ်ကောင်စီအထိုင်ချနေရာတွေမှာအင်အားတွေရာနဲ့ချီပြီးတော့ဖြစ်တင်းနေတယ်လို့ကမ်ပလူကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ကာဘိုးနယ်တွေကဗောဓိကုံရွာမှာစစ်တပ်အထိုင်စခန်းလုပ်နိုင်ဖို့အတွက်ကရုတ်ချင်းတွေတူးပြီးတော့ပြင်ဆင်နေတယ်လို့လည်းဆိုပါတယ်။ကမ်ပလူနယ်ထဲမှာရှိတဲ့မန္တလေးရွှေဘိုမြစ်ကြီးနားမြစ်ထားတန်လန်းတလျှောက်ကကျေးရွာတွေမှာစစ်ကောင်စီဘက်ကအင်အားတွေထပ်ဖြည့်နေတာလို့ကမ်ပလူ KB3 အဖွဲ့ကကုစော်ကပြောပါတယ်
။ခမ363တကြောင်းရယ်ခမ363တကြောင်းရယ်တို့ကမ်ပလူကကဒီကြောင်းနဲ့ကြောင်းရယ်လို့ဒီကြောင်းနဲ့ခုလောလောဆယ်ကတော့ကျွန်တော်ကာဘုတ်တိုင်းနဲ့ဒီဝတ်ဘုံကြီးဘောဓိကုံရွာတက်တယ်အဲ့ဘက်ကိုရောက်နေက
ြကာဘူးဇီကုံဘောဓိကုံစတဲ့စစ်ကောင်စီရဲ့အထိုင်စခန်းနေရာတွေမှာအင်အားရာနဲ့ချီဖြည့်တင်းနေတဲ့ခြေတွေကိုကုစော်ကပြောပြပါရယ်ကာဘူးစခန်းကိုတင်းလာနေမနဲ့9နိုင်ဝန်းကျင်လောက်ကစစ်ကောင်စီတပ်သားနဲ့ပြူစောတိဖွဲ့ဝင်ရာကျော်ပို့ပြီးတော့အင်အားဖြည့်ထားတယ်လို့လည်းကုစော်ကပြောပါရယ
်ဘောဓိကုံရွာတက်တဲ့အဲ့အမေရလားအဲ့အမေရလားအဲ့ဒါထိုးထားတယ်ကြာကာဘူးမှာ9နိုင်လောက်ရှိရယ်ကြာအဲ့တရားရှိတယ်ဘုန်းကြီးဆိုတော့ခင်ဗျ
စစ်ကောင်စီတပ်တွေကာဘိုးကိုအင်အားလာဖြည့်တဲ့စစ်ကား6စီးတဲ့က3စီးကိုကမ်ပလူကာဝေးတပ်ဖွဲ့တွေကတင်းလာနေတော့ကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ကုစော်ကပြောပါတယ်စစ်ကောင်စီဘက်ကထိခိုက်မှုအတိအကျတော့မသိရပါဘူးစစ်ကောင်စီတပ်ကအင်အားဖြည့်ထားတဲ့ထဲမှာစစ်သားတွေတက်ပြူစောတိအရေးအတွက်ကပိုများတယ်လို့ကုစော်ကပြောပါတယ်လက်ရှိမှာတော့စစ်ကောင်စီဘက်ကအင်အားဖြည့်တင်းပြီးတော့စီးပြင်းစင်မှုတွေလုပ်နေတာကြောင့်အဲ့ဒီဒီသားကနေအနေနဲ့စစ်ပီးရှောင်ဖို့စဉ်သစ်ပြင်နေကြတယ်လို့ပဲတချို့ကလည်းကြိုတင်ရှောင်တာမျိုးရှိနိုင်တယ်လို့ဒေသခံတွေကပြောပါတယ်စစ်ကြောင်းကဘယ်ဘက်ကိုဥတီဗီထိုးမယ်ဆိုတာမသိနိုင်သေးတဲ့အတွက်မရှောင်ကြတာမျိုးလည်းရှိတယ်လို့ထန်းကုန်းတိုက်နယ်ဒေသခံတူကပြောပါတယ
်လောလောဆယ်တော့ကျွန်တော်တို့ဒီခုလောလောဆယ်တော့ရှောင်မှုပြဖို့ပဲအဲရစင်းနေတာရှိသေးတယ်ဒီမှာလည်းကာဘိုမန်ဖြစ်ချတာပြောကာဘိုမန်ကနားနေတဲ့ကြောင်းစစ်ကြောင်းအကြည့်ရမှာစစ်ကြောင်းကတကယ်တော့တော့ဒီကဘက်ကလည်းကျွန်တော်တို့ဒီကမှာပေါ့ဒီကကဒီကတိုက်နယ်ကဘူးဒီကတိုက်နယ်ဒီထန်းကုန်းတိုက်နယ်ဒီဆံဘာမချောင်းထိုးမယ်ဆိုရင်လည်းဆံမွေးထိုးရမယ်ဆိုရင်လည်းကျွန်တော်တို့ဒီဆံမွေးတန်းကအဲ့အချိန်မှာပြီးတော့
စစ်ကောင်စီတပ်တွေကကမ်ပလူတောင်ချမ်းမှာကာဘူးဇီကုံစတဲ့စစ်ကောင်စီတပ်စခန်းနဲ့နီးတဲ့နေရာတွေကစစ်ဆေးဂိတ်တွေဟာအရင်ထက်ပိုပြီးတော့စစ်ဆေးမှုတွေတင်းကျပ်လာတာမို့လို့ဒေသခံတွေတွာလာကြီးလည်းပိုပြီးတော့ခက်ခဲလာတယ်လို့ဆိုပါတယ်ကောင်းလူရောဖြတ်တယ်လို့ရှိရင်ငွေကြေးကောက်ခံတာမျိုးရှိတဲ့အတွက်ကုံသွေးင်းနဲ့တွာလာကြီးခက်ခဲရတယ်လို့ဒေသခံတွေကပြောပါတယ်မန္တလေးရှိဖို့မြကြီးနာမြရထားလန်တလျှောက်မှာစစ်ကောင်စီဘက်နဲ့ဒေသကာကွယ်ရေးတပ်ဖွဲ့တို့မကြာခဏထိတွေ့တိုက်ပွဲတွေဖြစ်လေရှိသလိုပဲဒေသခံတွေဖမ်းဆီးတပ်ဖြတ်ခံရတာမျိုးတွေလည်းရှိပါတယ်။ရှေဘုံနဲ့ဝက်လက်နယ်တွေကမြရထားတန်လန်တလျှောက်ကြီးရွာတွေကလည်းစစ်ကောင်စီရဲ့နေမြေရှင်းလင်းမှုကြောင့်စစ်ပေးရှောင်နေကြရပါတယ်။ဒီမြရထားလန်တလျှောက်ကိုကာကွယ်ရေးတပ်တွေဘက်ကဖောက်ခွဲမှုတွေဖျက်ဆီးမှုတွေလုပ်ထားခဲ့တာကြောင့်ရောဒေသကာကွယ်ရေးတပ်ဖွဲ့တွေကနေမြေဆူးမှုနိုင်ပြီးတော့စစ်ကောင်စီဘက်ကရထားလန်တလျှောက်ဆူးမှုမှုအားနည်းတဲ့အတွက်စစ်လက်နက်နဲ့ရခါပို့ဆောင်ရေးပိုင်းမှာထိခိုက်မှုတွေရှိလာတဲ့အတွက်နေမြေပြန်လည်ဆူးမှုနိုင်ဖို့ဦးစားပေးပြီးတော့စစ်ကောင်စီဘက်ကလုပ်တာဖြစ်တယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ဖျက်ဆီးနေတဲ့ရထားတန်လိုင်းအပိုင်းတွေကိုလည်းစစ်ကောင်စီဘက်ကပြန်လည်ပြုပစ်နေတာတွေရှိပါတယ်။အဲ့ဒီပြန်လည်ပြုပစ်ရနေရာတွေမှာစစ်ကောင်စီတပ်တွေကကြေးရော်တွေကိုစစ်ကြောင်းထိုးနေမြေရှင်းလင်းတာမျိုးတွေလုပ်ပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့မှုတွေရှိနေပါတယ်။စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တွေတိုက်ပွဲတွေပြင်မဲ့ဒီလေကြောင်းကပါပြစ်ခတ်တိုက်ခိုက်နေတာမဟုတ်လို့စကိုင်းတိုင်းအတွက်မှာပစ်ဆုံးသူတွေနဲ့အုပ်ရင်ဆုတ်ခွာထွက်ပြေးကြတဲ့စစ်ပီးရှောင်ကြီးတွေဟာတနည်းထက်တနည်းပိုပြီးတော့တိုးလာနေပါတယ်။စစ်ကောင်စီကတော့ဒီဒေသကြီးရွာတွေကိုပြည်သူ့ကာကွယ်ရေးတပ် PDF တွေခြေစိုက်ပြီးတော့အကြမ်းဖက်မှုတွေလုပ်နေတာကြောင့်နေမြေရှင်းလင်းနေတာဖြစ်တဲ့ဆိုပြီးတော့သတင်းထုတ်ပြန်လေးရှိပါတယ်။ ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းမှုယုံ UNOCHA ရဲ့အောက်တိုဘာလ12ရက်နေ့နောက်ဆုံးထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံတဝှမ်းပြည်တွင်းနေရာစုခွာသူဥယျာဉ်နှစ်တန်းနီးပါးရှိလာပြီးတော့စက်တင်ဘာလ26ရက်နေ့ကနေပြီးတော့အောက်တိုဘာလ1ရက်နေ့အထိမြန်မာနိုင်ငံအနောက်ဘက်မှာရှိတဲ့စကိုင်းနဲ့မကွေးတွေမှာ13,000ဝန်းကျင်နေရာစုခွာထွက်ပြေးနေကြရတယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ။